ပြတ်ချသွားတဲ့အီဂျစ်အဲလီကြောင်းလိုင်းခီးစဉ်အမှတ်804ခီးတည်နေလေရင်ကအပျက်စီးပိုင်းစားတွေကိုမြေထဲပင်လယ်ထဲမှာတွေ့ရပြီလို့အီဂျစ်နိုင်ငံကပြောပါတယ်။ခီးတည်တွေရဲ့ပစ္စည်းတွေနဲ့လေရင်ပစ္စည်းအပိုင်းစားတွေရေထဲမျောနေတာကိုတွေ့ရပြီလို့အီဂျစ်ကြီးတပ်ပြောခွင့်ရဗိုလ်မှူးချုပ်မိုဟာမက်ဆာမီယာကသူ့ရဲ့ Facebook မှာဒီကနေ့တင်ထားတဲ့ထုတ်ပြန်ချက်မှာပြောထားတာပါ။ခနာကိုအစိပ်ပိုင်းတစ်ခုထိုင်းကုန်တစ်လုံးနဲ့ခီးဆောင်လက်စွဲအိတ်တွေကိုရေဒါမြင်ကွင်းကနေလေရင်ပျောက်သွားတဲ့နေရာရဲ့တောင်ဘက်မလမ်းမကမ်းမှာအီဂျစ်အာဏာပိုင်တွေတွေ့ထားပြီလို့ဂရိတာဝန်ရှိသူတွေကအီတင်မျိုးတော်မှာပြောပါတယ်။ကြော်ရီနီကပြတ်ကျသွားတဲ့ Egypt Air ခီးတဲ့တင်လေရင်ရဲ့အဓိကအပိုင်းအစတွေကိုတွေ့ရဖို့မြေထဲပင်လယ်ထဲမှာရှာဖွေရေးအဖွဲ့တွေပိုက်ဆိုင်တိုက်ရှာနေကြတာပါလူ66ယောက်ပါသွားတဲ့လေရင်ဟာပါရီမြို့တော်ကနေကိုင်ရိုမြို့တော်ကိုပြန်တန်းနေချိန်တွင် Egypt ကန်ယူရမ်းမြောက်ဘက်မှာရေဒါမြင်ကွင်းကနေပျောက်သွားတာပါလေရင်ပြတ်ကျရတဲ့အကြောင်းရင်းကိုတော့အခုချိန်ထိအတိအကျမသိရသေးပါဘူးလေရင်ပြတ်ကျတဲ့ဖြစ်ရပ်စုံစမ်းစစ်ဆေးမှုမှာကူညီဖို့အတွက်ပြင်သစ်စုံစမ်းစစ်ဆေးရေးမှု3ဦးနဲ့ Airbus လေရင်ကုမ္ပဏီကကျွမ်းကျင်ပညာရှင်2ဦးတို့ဒီကနေ့မနေ့အစောပိုင်းကကိုင်ရိုမြို့တော်မှာရောက်သွားပါပြီရောက်ဆုံးလေရင်ကိုရှာဖို့အီဂျစ်နဲ့ဂရိနိုင်ငံတွေကလေရင်နဲ့ရေရင်တွေကိုလွှတ်ထားတယ်လို့ပြင်သစ်အဖွဲ့တွေလည်းပူးပေါင်းပါဝင်မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ကလည်းကင်းထောက်လေရင်တစ်စင်းပို့ထားပါတယ်။